မွန်ပြည်နယ်ဘီလင်းမြို့နယ်မှာပြီးခဲ့တဲ့ဇူလိုင်လကုန်ရက်ပိုင်းကနေစလို့ရက်စက်တိုက်မိုးသီးထန်စွာရွာသွန်းခဲ့တာမှာတော့ဒီကနေ့မနက်ပိုင်းမှာဘီလင်းအနိမ့်ပိုင်းရက်ွက်တွေနဲ့ကျေးရွာတွေမှာရေကြီးရေလျှံပြီးတော့ဒေသခံပြည်သူတွေဘေးလွရာကိုယာယီပြောင်းရွှေ့ရတဲ့အထိဖြစ်ခဲ့ပါတယ်။ဒီကနေ့မနက်အစောပိုင်းဘီလင်းမြို့နယ်တဲကအလူးလေးကျေးရွာမှာနေအိမ်100လောက်ရေဘေးတင့်ခဲ့ပါတယ်။အဲ့ဒီထဲက9အိမ်လောက်ကတော့လုံးဝရေနစ်မြုပ်သွားတယ်လို့အဲ့ဒီရွာမှာကူညီကယ်ဆယ်ရေးလှုပ်ဆောင်ပေးနေတဲ့ပရာဟိတသမားတဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ။
လူတွေရဆိုအိမ်ကျင်းပေါင်း100လီကတော့ဒီရောက်တယ်ပေါ့နော်အိမ်ကျင်းရှိအိမ်ကိုးလောက်ကမြုပ်သွားတာအိမ်လုံးဝမြုပ်ဆိုးရီကတော့ကြောင်းနေဒီအပေါ်ကြောင်းနေပေါ့နောက်တစ်ခါဟိုးဘက်ဆိုရင်ကျွန်တော်တို့ညောင်မလင်ဘက်တွေဆိုဒီပေါ့အခုရာဇတ်တွေပေါ့အခုကြီးရောက်တယ်ပေါ့နောက်ကျတော့ဒီရောခီးလေးရကွက်ရှိပေါ့ရကွက်ဖုံးရကွက်ဆိုဒီကဲဒီစကန်နေတယ်အဲ့ဒါကြီးရကြောင်းရှိရနောက်တစ်ခါဟိုးစမ်းချောင်းကျော်ကတော့ဟုတ်တယ်ကျွန်တော်တို့အဲ့ဒီကောင်ကပြီဒီမှာရေရောတော့ရောင်းနေပြီ။
ဘီလင်းမြို့ပေါ်ကအနိမ့်ပိုင်းရက်ွက်တွေနဲ့အလူးလေးကျေးရွာ၊ဆန်းချောင်းကျေးရွာ၊နှင်းပလဲကျေးရွာစတဲ့နေရာတွေမှာရုတ်တရက်မြေကြီးတက်လာပြီးတော့ရေဘေးကြုံရတာလို့ဒေသခံတွေကပြောပါတယ်။အလူးလေးကျေးရွာမှာတော့တီးခြားကယ်ဆယ်ရေးစခန်းမရှိဘဲနဲ့နီးစပ်ရာဆွေမျိုးတွေရဲ့အိမ်တွေကိုပြောင်းရွှေ့နေကြရတယ်လို့ပြောပါတယ်။ဒီလိုမျိုးရက်စက်တိုက်မိုးသီးထန်စွာရွာသွန်းတဲ့အတွက်ရေကြီးတာ၊မြေပြိုတာတပင်းနေကြိုးကြပြီးတော့နေအိမ်နေပြက်စီးတာလူထိခိုက်သေးဆုံးရတာတွေကတော့မွန်ပြည်နယ်မှာအခုလိုမိုးရသည်ဆိုရင်နှစ်စဉ်နှစ်တိုင်းကြုံတွေ့ရလေရှိပါတယ်။ဒါပြင်ကားလမ်းတွေမှာလည်းရေရှမ်းလေရှိပါတယ်။လက်တလုံးမှာတော့ဘင်္ဂလားပင်လယ်အော်မှာအားကောင်းတဲ့မုန်တိုင်းငယ်ရဲ့အရှိန်နဲ့မုတ်တုံလေအားအလွန်ကောင်းနေတာမို့ကံယိုရန်ဒေသတစ်လျှောက်မှာရက်စက်တိုက်မိုးများနေပါတယ်။မွန်ပြည်နယ်ကဘီလင်းမြို့နယ်ရခိုင်ပြည်နယ်ကတန်တွဲမြစ်တွေမှာစိုးရိမ်ရေမတ်အထက်ကျော်ပြီးတော့ရေတက်နေတာလို့မိုးလေဝသနဲ့ဇလဗေဒဌာနကညွှန်ကြားရေးမှူးဦးလာထွန်းကပြောပါတယ်။မုတ်တုံလေအလွန်အားကောင်းနေစေဖြစ်တာမို့ကံယိုရန်ဒေသတွေမှာတော့ဆက်ပြီးတော့မိုးများနိုင်မယ်လို့ဦးလာထွန်းကသတိပေးပါတယ်
။မုန်တိုင်းကအခုလက်ရှိနေတာကသူကတော့ကမ်းဟိုတောင်ဖြတ်သွားပါပြီနော်။ဘင်္ဂလားဒေ့ရှ်ကိုဖြတ်တယ်ဆက်ပြီးဘင်္ဂလားဒေ့ရှ်ကနေတစ်ဆင့်ဆက်ပြီးအနောက်နောက်ရောက်ခဲ့ယူရင်းနေဦးအိန္ဒိယနိုင်ငံနောက်ဘန်ဂါခေါ်တာပါလေ။အဲ့ဒီပြည်နယ်ကုန်းတွင်းထဲကိုရောက်သွားပါပြီနော်။ဆိုတော့သူကအဒီပင်လယ်မှာတော့သူဘုဒ္ဓဘာသာနဲ့အားကောင်းနေတော့သူကသူမှာတော့ကမ်းရိုးတန်းဒေသတွေမှာတော့ဆက်ပြီးတော့ညာနေတဲ့အနေအထားရှိနေဒီနေ့မနက်ခါမှာ
ကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်မှာမုတ်တုံလေအားအလွန်ကောင်းနေတာမို့လို့ဩဂုတ်လ3ရက်နေ့အထိစကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းမကွေးတိုင်းနဲ့ကယားပြည်နယ်တွေမှာနေရာစိတ်စိတ်နဲ့ကြံတိုင်းဒေသနဲ့ပြည်နယ်တွေမှာနေရာအနှံပြမိုးထစ်ချုံရွာနိုင်ပါတယ်။ရခိုင်ပြည်နယ်နေပြည်တော်မကွေးတိုင်းပဲခူးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာတော့နေရာကွက်ပြီးတော့မိုးကြီးနိုင်တဲ့အကြောင်းနဲ့ရွာမယ်ဆိုရင်ရွာနှုံးပြစ်ရွာသွမ်းမယ်အကြောင်းမိုးလေဝသနဲ့ဇလဗေဒဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်ရှင်။